This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘီတို့ကနေကြွေပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2024ခုနှစ်အောက်တိုဘာလ18ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်။ခုပထမဆုံးဗီဒီယိုအန်ယူဂျီစီရေးသတင်းကောင်းနှုတ်ချက်ကိုလွေဦးမောင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ယခုအချိန်ကစပြီး2024ခုနှစ်အောက်တိုဘာ18ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးမောင်ပါ။ပထမအဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့မြေပြင်ဒေါ်လာရေးရဲဘော်များနဲ့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းတွေ့ဆုံခဲ့တဲ့သတင်းပဲဖြစ်ပါတယ်။မြေပြင်ဒေါ်လာရေးရဲဘော်များနဲ့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းတို့တွေ့ဆုံပြီးအားပေးစကားပြောကြားခဲ့တယ်လို့အောက်တိုဘာ18ရက်နေ့မှာပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းက၎င်းရဲ့ဆိုရှယ်မီဒီယာမှတဆင့်ဖော်ပြပါတယ်။တရင်ချွတ်လာပြည်နေအဘိဓမ္မာအခါတော်နေ့တွင်မြေပြင်ဒေါ်လန်ရေးရဲဘော်များထံပြည်ထောင်စုဝန်ကြီးချုပ်မှတွားရောက်တွေ့ဆုံခဲ့ပြီးရဲဘော်များကလည်းပြည်ထောင်စုဝန်ကြီးချုပ်အားအလေးပြုခြင်းနဲ့ဂါရဝပြုကြော့ခြင်းများပြုလုပ်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။ဆက်လက်ပြီးတော့နန်းဖက်ကမြို့နယ်မှာမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးကရန်တွေထုတ်ယူရာကပေါက်ကွဲပြီးအရက်သား2ဦးသေဆုံးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။တအောင်းပြည်တပ်မဟာတပ်နယ်မြေမန်အောင်ခရိုင်နန်းဖက်ကမြို့နယ်နန်းဝံအုပ်စုပန်ကားကြီးဝါကမျိုးသား2ဦးဟာမပေါက်ကွဲသေးတဲ့60မမအမျိုးအစားလက်နက်ကြီးကြီးတစ်လုံးကရန်တွေကိုထုတ်ယူရာကနေပေါက်ကွဲပြီး2ဦးစလုံးသေဆုံးသွားခဲ့တယ်လို့PSLF TNLE တရင်နဲ့ပြန်ကြားရေးဌာနကဒီအော်တိုဘားလာ18ရက်နေ့မနက်မှာထုတ်ပြန်ပါတယ်။တိုက်ပွဲအတွင်းမပေါက်ကွဲသေးတဲ့60မမဘုံဒီတလုံးအတွင်းကရမ်းမုံတွေကိုထုတ်ယူဖို့ကြိုးစားနေစဉ်အော်တိုဘား15ရက်နေ့မနက်10နာရီအချိန်မှာပေါက်ကွဲခဲ့တာလို့ဆိုပါတယ်။တိုက်ဆုံသွားသူတွေဟာပန်ခါးကြီးရွာမှနေထိုင်တဲ့ခွန်ကြားချောင်းအသက်28နှစ်နဲ့ခိုမုံကြီးရွာမှနေထိုင်တဲ့ဦးညီထွန်းအသက်60နှစ်တို့ဖြစ်တယ်လို့သိရပါတယ်။အကင်းဖြစ်နေရာကိုမန်အောင်ခရိုင်နတ်ဘက်ကရဲတပ်ဖွဲ့ကတွားရောက်ကြည့်ရှုစစ်ဆေးခဲ့တယ်လို့လဲ PSLF TNLE တရင်နဲ့ပြန်ကြားရေးဌာနကအသိပေးထားပါတယ်။ပြီးခဲ့တဲ့မတ်လ21ရက်နေ့ကလည်းနတ်ဘက်ကမှာပဲအမျိုးသားတအုပ်ဟာမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတလုံးကိုယူဆော့ရာကပေါက်ကွဲပြီးသိမ်းဆုံးခဲ့ရတယ်လို့မှတ်တမ်းတွေအရသိရပါတယ်။ထို့အတူမေလ23ရက်နေ့ကလည်းမပေါက်ကွဲသေးတဲ့မိုင်းကိုကလေးတွေယူဆော့ရာကနေပေါက်ကွဲပြီးတဦးသေးဆုံးက4ဦးဒဏ်ရာရသွားတဲ့ဖြစ်စဉ်လည်းရှိပါတယ်။အခုလိုအဖြစ်မျိုးတွေမကြုံသေးဖို့တိုက်ပွဲအတွင်းကြန့်ရှိနေတဲ့စစ်ကြံလက်နက်ကြီးကြီးတွေနဲ့စစ်အသုံးဆောင်ပစ္စည်းတွေတွေ့ရင်ဂိုင်းတွေကြည့်ရှုတာတွေမလုပ်ဖို့နဲ့သက်ဆိုင်ရာနေမြေတွေကတာဝန်ရှိသူတွေကိုအကြောင်းကြားဖို့တအောင်တက်မတော် DNL ကအသိပေးထုတ်ပြန်ထားပြီးမဲ့အရက်သားပြည်သူတွေအနေနဲ့လိုက်နာမှုအားနည်းနေစေဖြစ်ပါတယ်ခင်ဗျာ။ဆလဘီတရင်ကျွလာပြည်ညမှာလောင်ချိုနဲ့တပင်းရင်မျိုးကိုစစ်ကောင်စီကလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့တရင်ကိုတင်ဆက်ပေးပါမယ်။တရင်ကျွလာပြည်နေဖြစ်တဲ့မနေ့အောက်တိုဘာ18ရက်မှာစစ်ကောင်စီဟာရှမ်းပြည်နယ်မြောင်ပိုင်းကလောင်ချိုမျိုးနဲ့စကိုင်းတိုင်းကတပင်းရင်မျိုးတို့ကိုလေချောင်းကနေဘုံကျဲတိုက်ခိုက်တာတွေပြုလုပ်ခဲ့တယ်လို့မြို့ခံတွေကပြောပါတယ်။မင်းညာ 9:48 မိနစ်ကအချိန်မှာလောင်ချိုမြို့အဝင်စစ်ဆေးရေးဂိတ်ည 10:08 မိနစ်မှာစရင်စစ်ရုံးနဲ့အထွေထွေအုပ်ချုပ်ရေးမှုရုံးအနီးည 17:32 မိနစ်မှာရဲစခန်းတို့ကိုစစ်ကောင်စီကလေကြောင်းကနေဘုံချိတ်တိုက်ခိုက်ခဲ့တာလို့လောင်ချိုမြို့ခံတွေနဲ့တရင်ရင်မြစ်တွေကဆိုပါတယ်။ ဒီလေကြောင်းတိုက်ခိုက်မှုကြောင့်လူနေအိမ်တွေလည်းပျက်စီးခဲ့ပြီးလူသေဆုံးမှုရှိနိုင်တယ်လို့ဒေသခံတွေကခန့်မှန်းပြောဆိုနေတာလည်းရှိပါတယ်။ဒေသအတွင်းသတင်းဌာနတစ်ခုဖြစ်တဲ့ရွှေပြည်မြေသတင်းဌာနကတော့သတင်းကြိုလားပြည်နေ့ဖြစ်တဲ့အောက်တိုဘာ18ရက်ည10နာရီဝန်းကျင်ကနေဒီနေ့မနက်အစောပိုင်း10နာရီဝန်းကျင်အထိစံတော်သစ်စားတောက်ဆိုင်နဲ့မြို့နယ်ရဲစခန်းကိုဘုံးခွနလုံးကျဲချပြီးတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။လောင်ချိုမြို့ကိုတအောင်တက်မတော် DNL ကပြီးခဲ့တဲ့ဇူလိုင်လကတည်းကတိုက်ခိုက်သိမ့်ပိုက်ထားတာဖြစ်ပြီးသူတို့ရဲ့အုတ်ချုပ်ရေးရန်ရာတွေနဲ့လဲပတ်နေတဲ့မြို့လို့သိရပါတယ်။ထို့အတူစကိုင်းတိုင်းကတောင်လန်အားကောင်းရာတပင်းရင်မြို့ကိုလည်းမနေ့ည9နာရီခွဲချိန်မှာလေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်သွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ဒီတိုက်ခိုက်မှုမှာတော့အရက်သားပြည်သူတွေထိခိုက်မှုမရှိဘူးလို့ဒေသကာကွယ်ရေးရဲဘော်တို့ကပြောပါတယ်။တပင်းရင်မြို့ပေါ်ကိုတရင်ချော်လာပြနေည9နာရီခွဲကျော်အချိန်မှာတရားဦးကတက်လာတဲ့ MiG-29 Fighter နဲ့နှစ်ကြိမ်ဘုံကျဲသွားတာလို့ရေဦးအခြေပြု People Defense Comrade ပြန်ကြားရေးတာဝန်ခံထူးခန့်စောအမိသားကလည်းအသိပေးထားပါဗျ။ဆက်ရှုံးနေတဲ့အကြမ်းဖက်စစ်တပ်ဟာ August လကစပြီးလေကြောင်းတိုက်ခိုက်မှုတွေအချိန်မြင့်လှုပ်ဆောင်နေတာကြောင့်အရက်သားပြည်သူထိခိုက်သေးဆုံးမှုတွေမြင့်တက်နေစေဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့နတ်မျော်ရေအားရက်စစ်တအားပိစယုံကိုစစ်တပ်ကဘုံချဲတိုက်ခိုက်ခဲ့တဲ့တရင်ကိုတင်ဆက်ပေးပါမယ်။ပြည်သူလူထုအတွက်အထောက်အကူဖြစ်စေတဲ့အဆောက်အုံတွေကိုဖျက်ဆီးနေတဲ့အကြမ်းဖက်စစ်တပ်ကတိနီခိုင်ထဲမှာရှိတဲ့နတ်မျော်ရေအားရက်စစ်တအားပိစယုံကိုဘုံချဲတိုက်ခိုက်တာကြောင့်တအားပိဆက်လျက်စစ်တပ်ဂျိုးတွေနဲ့အဆောက်အုံတွေဖျက်ဆီးသွားတယ်လို့ကိုကန်တက်မတော် MNDAA ကပြောပါတယ်။သိန်းနီခိုင်နောင်မွန်ကျေးရွာအုပ်စုနတ်မျော်ရေးအားလျက်စစ်တပ်အားပိစက်ရုံကိုအောက်တိုဘာ16ရက်နေ့ညနေပိုင်းမှာမင်းအောင်လှရဲ့အာနာသိန်းစစ်တပ်ကတိုက်လေရင်ပေါ်ကနေဘုံလေးလုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အလားတူအောက်တိုဘာ14ရက်နေ့ညနေပိုင်းကလည်းအကြမ်းဖက်စစ်တပ်တိုက်လေရင်တွေကလောင်ရှုံမြို့ရက်ကွက်တက်မှာရှိတဲ့နားမခေါ်တပ်အားပိစက်ရုံကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်တပ်အားပိစက်ရုံကဆက်အချို့ဖျက်ဆီးခဲ့ပြီးဒေသခံအရက်သားတဦးသေဆုံးကတဦးဒဏ်ရာရခဲ့တယ်လို့နေအိမ်အများအပြားပျက်စီးစေခဲ့တယ်လို့လည်းအသိပေးထားပါဗျ။အခုလိုစစ်ကောင်းဆောင်မင်းအောင်လှိုင်ဦးဆောင်တဲ့အာဏာသိမ်းစစ်တပ်ကပြည်သူလူထုနေထိုင်ရာအခြေခံအဆောက်အုံတွေကိုပိတ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်နေတာဟာပြည်သူလူထုနေထိုင်ရာအဆောက်အုံတွေပျက်စီးအောင်လှုပ်ဆောင်နေတာဖြစ်လို့အုပ်ချုပ်ရေးရန်ရာနဲ့ကုန်ထုံးလုပ်မှုလုပ်ငန်းတွေပြန်လည်စတင်နေတာတွေကိုအဟန့်အတားဖြစ်စေတယ်လို့ကိုကန်တက်မတော် MNDAA ကဒီကနေ့အောက်တိုဘာလ18ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့နယ်မြေစုံမိုးရေးနဲ့နယ်စပ်လုံခြုံရေးအတွက်ရည်ရွယ်တည်ဆောက်ထားတဲ့ဆွေတော်ကုန်းစကန်တိမ့်တိုက်ပွဲမှာ120မမနဲ့ .5 လက်နက်ကြီးတွေသိမ်းဆည်းရရှိခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်နယ်မြေစုံမိုးရေးနဲ့နယ်စပ်လုံခြုံရေးအတွက်ရည်ရွယ်ကစစ်ကောင်စီရဲ့မဆခ666လက်အောက်ခံအမြောက်တပ်ဖွဲ့ဘူးတွေတာဝန်ယူထားတဲ့ဆွေတော်ကုန်းစကန်ကိုသိမ်းပိုက်ခဲ့ရမှာ120မမနဲ့ .5 လက်နက်ကြီးတွေသိမ်းဆည်းရရှိခဲ့တယ်လို့ KNU ဗဟိုကဒီကနေ့အောက်တိုဘာလ18ရက်နေ့မှာတရားဝင်ထုတ်ပြန်လိုက်ပါတယ်။ဆွေတော်ကုန်းနယ်စပ်ခြေကုပ်အမြောက်စကန်ဟာ2003ခုနှစ်ကစပြီးထိုင်းမြန်မာနယ်စပ်တပ်စခန်းအဖြစ်တပ်ဆွဲကအရှိတောင်တိုင်းစစ်ဌာနချုပ်ရတခလက်အောက်ခံတပ်တွေတာဝန်ယူခဲ့ရကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတပ်မ22တပ်မ44နဲ့ကံယိုရန်တပ်တွေပါလာရောက်တပ်ဆွဲခဲ့ရာတပ်စခန်းတစ်ခုဖြစ်တယ်လို့ဆိုပါတယ်။နယ်မြေစုံမိုးရေးနဲ့နယ်စပ်လုံခြုံရေးအတွက်ရည်ရွယ်တည်ဆောက်ထားတဲ့အဲ့ဒီတပ်စခန်းဟာလေးခေကောင်မျိုးတစ်ကိုကျူးကျော်တိုက်ခိုက်ခြင်းကစပြီးမြဝတီနယ်ဖလူးဒေသတစ်ချောင်းလက်နက်ကြီးတွေနဲ့ပစ်ခတ်ကာပြည်သူလူထုအပေါ်လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ရာတပ်စခန်းဖြစ်တယ်လို့ KNU ကအသိပေးထားပါတယ်။ဒီတပ်စခန်းကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တို့ဦးဆောင်တဲ့ဒေါ်လန်ရေးပူပေါင်းတပ်တွေ9လကြာဝင်းရံပိတ်ဆို့ပြီးနောက်အောက်တိုဘာလ18မနက်4နာရီခွဲအချိန်မှာတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာလို့သိရပါတယ်။စခန်းသိမ်းပိုက်ချိန်မှာစစ်တုံးပန်းတွေအပြင်အကြမ်းဖက်စစ်ကောင်စီတပ်အုံပြုတဲ့120မမလက်နက်ကြီးနှစ်လက် .5 တလက်နဲ့လက်နက်ငယ်တွေအပါအဝင် KN အမြောက်အများသိမ်းဆည်းရရှိခဲ့တာကိုဓာတ်ပုံမှတ်တမ်းနဲ့တကွ KNU ဗဟိုကထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်ရဲ့ဆွဲတော်ကုန်းအမြောက်တပ်စခန်းကို KNLA နဲ့ PDF ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်ရမှာပါဝင်ခဲ့တဲ့ Federal Wings တပ်ဖွဲ့ကလည်းဒရုန်းတွေနဲ့တိုက်ခတ်မှုကြောင့်ပျက်စီးနေတဲ့စခန်းကုန်းအခြေအနေကိုရုတ်တံမှတ်တမ်းနဲ့အတူထုတ်ပြန်ထားပါတယ်။အခုလိုဆွဲတော်ကုန်းအမြောက်စခန်းကိုဒေါ်လန်ရေးပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာကြောင့် KNU တပ်မဟာ6နယ်မြေဖြစ်တဲ့လေကီကောမြို့တဲ့နယ်မြေတစ်ခုလုံးအကြမ်းဖက်စစ်ကောင်စီတပ်ကင်းရှင်းသွားတဲ့လွတ်မြောက်နယ်မြေတစ်ခုဖြစ်လာခဲ့ပြီလို့သိရပါတယ်ခင်ဗျာ။ယခုတင်ဆက်ပေးမယ့်နောက်ဆုံးသတင်းကတော့စစ်စင်ရေးအရှိန်မြင့်နေတာကြောင့်စလင်းစစ်ဖြူလမ်းပိုင်းမှာလိုက်နာရမယ့်အချက်တွေကိုမကွေးခရိုင်ကုတ်ကဲရီယုံကထုတ်ပြန်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းအတွင်းမှာစစ်စင်ရေးအရှိန်မြင့်နေတာကြောင့်စလင်းစစ်ဖြူလမ်းပိုင်းကိုအသုံးပြုနေကြတဲ့မော်တော်ယာဉ်မောင်းများလိုက်နာရမယ့်အချက်တွေကိုမကွေးခရိုင်ကုတ်ကဲရီယုံကအောက်တိုဘာလ18ရက်နေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးအသိပေးထားပါတယ်။ဒီထုတ်ပြန်ချက်ထဲမှာစလင်းစစ်ဖြူလမ်းပိုင်းကိုအရေးပေါ်အခြေအနေကလွဲပြီးညပိုင်းသွာလာတာတွေမလုပ်ဖို့နေ့အချိန်ခရီးသွားလာရမှာမော်တော်ယာဉ်တွေကိုမှန်ချပြီးမောင်းနှင်ဖို့နဲ့မိုးကအုပ်မိုးတာတွေမလုပ်ဖို့စစ်ကောင်စီရင်လန်းတွေနဲ့အနီးကပ်မောင်းနှင်သွားလာတာတွေမလုပ်ဖို့အပါအဝင်အချိန်လျှော့မောင်းဖို့နဲ့တာဝန်အရာစစ်ဆေးတာတွေမှာပူးပေါင်းဆောင်ရွက်ပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။အခုလိုထုတ်ပြန်ရတာကမကွေးခရိုင်ကုတ်ကဲရီအောက်မှာရှိတဲ့တိုက်ရင်းတွေ၊ဒဲမြေစုံမိုးရေးလုပ်ငန်းတွေနဲ့စစ်စင်ရေးလုပ်ငန်းတွေအချိန်မြင့်တင်ဆောင်ရွက်နေတာကြောင့်ဖြစ်ပြီးအရက်သားပြည်သူတွေထိခိုက်နစ်နာမှုမရှိစေဖို့ဖြစ်တယ်လို့မကွေးခရိုင်ကုတ်ကဲရီယုံကအသိပေးထားပါတယ်။ဒေါ်လာရေးအောင်မြင်ဖို့နဲ့ပြည်သူတွေဘေးကင်းစေဖို့ထုတ်ပြန်ထားချက်တွေကိုမပြတ်မကွက်ပူးပေါင်းဆောင်ရွက်ပေးဖို့လည်းမကွေးခရိုင်ကုတ်ကဲရီယုံကမြစ်တာရေကန်ထားပါတယ်ခင်ဗျာ။ယခုတင်ပြပေးခဲ့တဲ့စီးရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ Radio NUG သတင်းရှင်များရှင်ခုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ကျွန်မຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2024ခုနှစ်အောက်တိုဘာလ18ရက်နေ့ Radio NUG ပြည်တွင်သတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ဂျမစစ်တက်ကလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေလုပ်နေပေမဲ့မြန်မာအမျိုးသမီးတွေဟာဆီယန္နာရှင်စနစ်ချုပ်ငြင်းရေးနဲ့ Federal Democracy စနစ်ထူထောင်ရေးရှေ့တန်းကပါဝင်နေတယ်လို့မြန်မာသံမကြီးပြောကြားလိုက်တဲ့အကြောင်းအရာကိုဥစွာတင်ပြပေးပါမယ်။ဂျမစစ်တက်ဟာမျိုးသမီးတွေကိုပြစ်မှတ်ထားပြီးလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေလုပ်နေပေမဲ့မြန်မာအမျိုးသမီးတွေဟာဆီယန္နာရှင်စနစ်ချုပ်ငြင်းရေးနဲ့ Federal Democracy စနစ်ထူထောင်ရေးလုပ်ငန်းတွေမှာရှေ့တန်းကနေပါဝင်နေတယ်လို့ကုလဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်သက်မကြီးဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ်။89ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကောမဒီအစည်းအဝေးမှာမျိုးသမီးများဖွံ့ဖြိုးတိုးတက်မှုနဲ့သက်ဆိုင်တဲ့ထွေထွေဆွေးနွေးမှုအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်သက်မကြီးဦးကျော်မိုးထွန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဂျမစစ်တက်ဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တစ်ခုတစ်ဖွဲ့အသုံးပြုပြီးချင်းကြောက်နေပေမဲ့အတန်းဆွမ်းမျိုးသမီးတွေပါဝင်ရဲရင်ပြီးကိုကျိုးစွန့်လို့တဲ့စိတ်ရှိတဲ့မျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာထိတ်လန့်မွေကောင်းပြီးဆိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပေမဲ့မျိုးသမီးလူခွင့်ရေးကာကွယ်သူများကမြန်မာနိုင်ငံမှာဂျပန်စစ်တပ်ကိုခုခံတော်လှန်ရေးဆီယနာရှင်စနစ်ချုပ်ငြင်းရေးနဲ့ Federal Democracy စနစ်ထူထောင်ရေးလုပ်ငန်းတွေမှာရှေ့တန်းကနေပါဝင်နေတယ်လို့ဦးကျော်မိုးထွန်းကပြောပါတယ်။ခုလိုရှေ့တန်းကပါဝင်နေတဲ့သူတွေကိုကျေးဇူးတင်ရှိကြောင်းနဲ့ဆီယနာရှင်တွေကိုခုခံတော်လှန်နေတဲ့သူတို့ရဲ့ရဲစွန်းတတ္တိနဲ့ကိုကျိုးစွန့်နှစ်နာခံမှုတို့ကိုဥညွတ်ဂုဏ်ပြုလိုကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။သူတို့ဟာငြိမ်းချမ်းစွာဆန္ဒထုတ်ဖော်ပြသမှုဂျမဖက်အာနာဘီဇန်ရင်းစတဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာနေမဟုတ်ပဲမျိုးသားညီညွတ်အစိုးရနဲ့တခြားကဏ္ဍတွေမှာလည်းအဓိကခေါင်းဆောင်မှုနေရာတွေကပါဝင်ပြီးအရင်ကထက်ပိုပြီးဥဆောင်မှုအခန်းကဏ္ဍတွေမှာတာဝန်ယူလာကြတယ်လို့လည်းအသိပေးခဲ့ပါတယ်။ဆီယနာတိတ်မှုဂျိုးပတ်မှုဖြစ်ပေါ်ခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကစပြီးဂျမစစ်တဲ့ဟာအာဓမပြုခြင်းမှုပါဝင်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုမြောက်များစွာကိုလူမဆန်တဲ့နေလန်းတွေနဲ့စနစ်တကျကျူးလွန်နေတယ်လို့ဦးကျော်မိုးထွန်းကအစည်းအဝေးတက်ရောက်လာသူတွေကိုရှင်းပြခဲ့ပါတယ်။ဂျမစစ်တပ်ဟာအမျိုးသမီး1132ဦးကိုတပ်ဖြတ်ခဲ့ပြီး9649ဦးကိုဖမ်းဆီးထိန်းသိမ်းထားတယ်လို့လည်း AAPP ရဲ့အချက်လက်တွေကိုကိုးကားပြီးရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံကလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေတဲ့ 18.6 တန်းအနက်အများစုဟာမတန်ဆွမ်းအမျိုးသမီးတွေပါဝင်မျိုးသမီးများနဲ့မိန်းကလေးငယ်တွေဖြစ်နေတယ်လို့လည်းနိုင်ငံတကာအသံဝန်းကိုတည်ပြခဲ့ပါတယ်။မြန်မာနိုင်ငံကမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာလည်းသူတို့ရဲ့အခွင့်အရေးတွေကိုအပြည့်အဝကာကွယ်ပြီးသူတို့စွမ်းဆောင်ရည်ကိုတိမတ်ပြုတဲ့အနာဂတ်ကိုညွှန်မှန်းနိုင်တဲ့အခွင့်အရေးကိုကမ္ဘာကြီးနဲ့အတူခံစားခွင့်ရတဲ့နာကြောင့်နိုင်ငံတကာအသံဝန်းနေနဲ့ဆီယနာရှင်လက်ထက်လက်နက်ခဲယံလေယာဉ်စီနဲ့ငွေကြေးတွေမရောက်ရလေအောင်ဖြတ်တောက်ပေးခြင်းအားဖြင့်ဆီယနာရှင်စနစ်ကြာရှုံးရေးရေးပါတဲ့အခန်းကဏ္ဍကနေပါဝင်ပေးချဖို့ကုလဆိုင်ရာမြန်မာမြေတန်းကိုယ်စားလှယ်သက်မကြီးဦးကျော်မိုးထွန်းကတိုက်တွန်းတောင်းဆိုထားပါရဲ့ရှင်ဂျမစစ်တက်ကဖန်စီထောင်ချထားတဲ့ရှင်နေတော်ရွတ်နုအောင်2024ခုနှစ်အတွက်လူခွင့်ရေးစုချင်းမြင့်ခံရတဲ့တရင်ကိုလည်းတင်ပြပေးပါမယ်။ဂျမစစ်တက်ကမတရားဖန်စီထောင်ချခြင်းခံထားရတဲ့ရှင်နေတော်ရွတ်နုအောင်ကို2024ခုနှစ်အတွက်လူခွင့်ရေးစု 28 International Human Rights Award Ludovic Turek 2024 ဆုချီးမြှင့်ခံရတယ်လို့သိရပါတယ်။အီတလီနိုင်ငံအခြေစိုက် IDHA ဖွဲ့စည်းက2024ခုနှစ်အတွက်လူခွင့်ရေးစုကိုရှေ့နေဒေါ်ရွှေနုအောင်ကိုပေးအပ်ချီးမြှင့်လိုက်တာဖြစ်ပါတယ်။ရှေ့နေသူဖြစ်တဲ့ဒေါ်ရွှေနုအောင်ရဲ့လွတ်လပ်သောတရားရေးဆိုင်ရာလုပ်ငန်းများလှုံ့ဆော်နေမှုအငြင်းချင်းသားတွေနဲ့ပတ်သက်လို့လူခွင့်ရေးကာကွယ်လှုံ့ဆော်နေမှုတွေမှာတက်ကြွစွာပါဝင်လှုံ့ဆော်ခဲ့တာတွေကြောင့်လူခွင့်ရေးစုကိုချီးမြှင့်ရတာဖြစ်တယ်လို့ဆုချီးမြှင့်သူတွေဘက်ကထုတ်ဖော်ပြောဆိုထားပါတယ်။ဒေါ်ရွှေနုအောင်ဟာလက်ရှိချိန်ထိမန္တလေးဥပိုလ်ထောင်မှာတိုက်ပိတ်ချုပ်နှောင်နောက်ကိုခံနေရဆဲဖြစ်တာကြောင့်စုကိုလိုင်ရောက်လက်ခံယူနိုင်ခြင်းမရှိတဲ့အတွက်မျိုးသားညီညွတ်အစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကကိုစားစုလက်ခံရယူသွားမယ်လို့သိရပါတယ်။စုပေပွဲခန်းနာကို28ကြိမ်မြောက်ဖွဲ့ညီလာခံနောက်ဆုံးနေ့မှာအထူးစီစဉ်နေတဲ့ပေးအပ်မှာဖြစ်တယ်လို့လည်းသိရပါတယ်။မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရအဖွဲ့ဝင်ဟောင်းတို့ရဲ့အမှုများကိုရှိနေဖြစ်လိုက်ပါဆောင်ရွက်ပေးခဲ့တဲ့တရားလွှတ်တော်ရှင်နေဒေါ်ရွနုအောင်ကို2022ခုနှစ်အတွင်းမှာပဲစစ်ကောင်စီကပုံမှန်50ညဖြင့်အလုကျန်းတဲ့1015နှစ်ချမှတ်ခဲ့တာဖြစ်ပါရဲ့ရှင်။အင်တာနက်လွတ်လပ်ခွင့်မရှိတဲ့ကမ္ဘာအစိုးဆုံးနိုင်ငံများဆင်မှာမြန်မာနိုင်ငံရှေ့တန်းရောက်လာတဲ့သတင်းကိုလည်းတင်ပြပေးပါမယ်။ဆီယနာသိမ်းပြီးနောက်အင်တာနက်လွတ်လပ်ခွင့်မရှိတဲ့ကမ္ဘာအစိုးဆုံးနိုင်ငံများဆင်မှာမြန်မာနိုင်ငံဟာရှေ့တန်းကပါဝင်လာတယ်လို့ American ခြေစိုက် Freedom House အဖွဲ့ကထုတ်ပြန်လာပါတယ်။Internet လွတ်လပ်မှုအဆိုးရွားဆုံးဖြစ်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့ကပူးတွဲဆန့်ကျင်တင်ထားတယ်လို့ Freedom House အဖွဲ့ရဲ့ Freedom on the Net ဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Freedom House ကသတ်မှတ်ထားတဲ့စစ်တမ်းစီးမျဉ်းတွေအရမြန်မာနိုင်ငံနေနဲ့ Internet လွတ်လပ်ခွင့်မှုအစဉ်ဟာ၈မှတ်သာရှိပြီးတရုတ်နိုင်ငံရဲ့ Internet လွတ်လပ်ခွင့်အစဉ်တန်းက၉မှတ်ဖြစ်နေတာကြောင့်မြန်မာနိုင်ငံဟာတရုတ်နိုင်ငံထက်တောင်ဆိုးရွားလာတဲ့အခြေအနေဖြစ်နေတယ်လို့အစီရင်ခံစာကဆိုပါတယ်။ဒါဟာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်နောက်ပိုင်းစစ်ကောင်စီကဒေါ်လာရေးအကောင့်နဲ့မြို့နယ်တွေကိုအင်တာနက်ဖြတ်တောက်ထားတာကြောင့်ပဲဖြစ်ပါတယ်။စစ်တမ်းတွေရောက်ဆိုရင်မြို့နယ်ပေါင်း330ကျော်ရှိတဲ့မြန်မာနိုင်ငံမှာမြို့နယ်88ခုကိုစစ်တပ်ကအင်တာနက်ဖြတ်တောက်ထားတယ်လို့သိရပါတယ်။ဆီယနာသိမ်းယူခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းဂျမစစ်တပ်ကဒေသလိုက်အင်တာနက်သုံးဆွဲခွင့်ပိတ်ပင်တာနဲ့အွန်လိုင်းအသုံးပြုမှုပေါ်မူတည်ပြီးဖမ်းဆီးထောင်ချတာတွေဆက်လက်ပြုလုပ်လာတဲ့အပြင်အင်တာနက်ဒေတာသုံးဆွဲကဈေးတက်လာတာတွေကြောင့်မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာကမ္ဘာပေါ်မှာအဆိုးရွားဆုံးဖြစ်လာတာလို့စစ်တမ်းကဆိုပါတယ်။စစ်တမ်းဟာသူတို့ရဲ့ရက်စက်ရုံမှမှုတွေနဲ့အကြမ်းဖက်မှုတွေပေါက်ကြားမှုမရှိစေဖို့ကန့်သတ်မှုတွေနဲ့စီကံတွေပြဌာန်းခဲ့တယ်လို့စစ်တပ်ကဆန့်ကျင်တဲ့စားတွေလူမှုကွန်ရက်ပေါ်တင်ခဲ့ကြတဲ့အင်တာနက်အသုံးပြုသူများပြားကိုထောင်ချခဲ့တာတွေရှိတယ်လို့စစ်တရားရုံးတွေကလည်းနှိရှေထောင်နဲ့နေချမှတ်ပြီးတည်တံပေးမှုတွေတောင်ပြုလုပ်ခဲ့တယ်လို့ Freedom House ကပြောထားပါတယ်။ခုလိုစစ်တပ်ကအင်တာနက်သုံးဆွဲခွင့်ပိတ်ပင်တာတွေကြောင့်ရသားပြည်သူတွေအခက်အခဲဖြစ်ရတာမှာတိုက်ပွဲတွေနဲ့ပြည်ပခန့်ဖြစ်ပွားရာဒေသကအခြေအနေဟာဆိုးရွားဆုံးအခြေအနေနဲ့ရင်ဆိုင်နေရတာပဲဖြစ်ပါတယ်။လိုင်စင်မဲ့ဂျူရုပစ္စည်းတွေနဲ့အင်တာနက်အသုံးပြုတာဟာတရားမဝင်ကြောင်းနဲ့သုံးဆွဲသူတွေကိုတရားစွဲမှာဖြစ်ကြောင်းစစ်တပ်ကကြေညာခဲ့တာဟာမြန်မာအင်တာနက်အခြေခံအဆောက်အုံကိုအာဏာသိမ်းစစ်တပ်ကချုပ်ကန့်ထားနိုင်မှုကြိုးပမ်းနေတာလည်းဖြစ်ပါတယ်ရှင်။နိုင်ငံတကာကစီအုပ်စုထံလေယာဉ်စီပိတ်ဆို၍အင်တာနက်ရရှိတဲ့ဒေတာကပြည်သူတွေအနေနဲ့ online petition online လက်မှတ်ထိုးတောင်းဆိုမှုမှာပူးပေါင်းပါဝင်ပေးကြဖို့တိုက်တွန်းတဲ့သတင်းကိုလည်းတင်ပြပေးပါမယ်။နိုင်ငံတကာကစီအုပ်စုထံလေယာဉ်စီပိတ်ဆို၍အင်တာနက်ရရှိတဲ့ဒေတာကပြည်သူတွေအနေနဲ့ online petition online လက်မှတ်ထိုးတောင်းဆိုမှုမှာပူးပေါင်းပါဝင်ပေးကြဖို့တိုက်တွန်းလိုက်ပါတယ်။အောက်တိုဘာ18ရက်သွေးစွငွေဖြတ်တောက်ရေးလှုံ့ဆော်မှု campaign ကပေါ်ပြပါတယ်။တော်လိုင်းမှာပြည်သူတွေတက်ညီလက်ညီဆက်ပြီးပါဝင်နေတဲ့အတွက်မဖြစ်နိုင်ပါဘူးဆိုတဲ့အရာတွေလည်းဖြစ်ခဲ့ပါပြီ။စင်ကာပူနိုင်ငံကမင်းအောင်လှိုင်တို့ကိုလက်နက်ရောင်းချမှုမှရောကြတာ။ EU ကအမူကြီးကိုဆန့်ရှင်တန်ခတ်ပိတ်ဆို့ရေးယူတာ။အမူကြီးရဲ့ဝင်ငွေတချို့ထောက်ယူသုံးဆွဲလို့မရတော့တာ။လေယာဉ်စီကိုအရင်လောက်လွယ်တကူဝယ်လို့မရတော့တာတွေဟာပြည်သူတွေရဲ့လက်မှတ်တွေအတန်တွေစူးစီးမှုတွေကြောင့်ဖြစ်ပါတယ်။ပြည်သူတွေသာစူးစီးမှုရှိရင်ဘာမှဆိုဖြစ်နိုင်ပါတဲ့။လေယာဉ်သာရှိပြီးလေယာဉ်စီမရှိရင်တင်ပို့တဲ့ကုမ္ပဏီသာရှိပြီးရေချောင်းအာမခံပေးတဲ့ကုမ္ပဏီတွေမရှိတော့ရင်မြန်မာနိုင်ငံမှာလက်ရှိလူထုကိုဒုက္ခပေးချင်းချောင်းနေတဲ့လေချောင်းအန်ရရော့ကျရက်တက်သွားမှာဖြစ်ပါတယ်လို့ဖော်ပြပါတယ်။အင်တာနက်မရရှိနေတဲ့ဒေတာကပြည်သူတွေကလည်းမြေပြင်တောင်းဆိုမှုတွေလုပ်နေတယ်လို့အင်တာနက်ရရှိတဲ့ဒေတာကပြည်သူတွေအနေနဲ့ online petition online လက်မှတ်ထိုးတောင်းဆိုမှုမှာပူးပေါင်းပါဝင်ပေးကြဖို့တိုက်တွန်းအပ်တယ်လို့ဆိုပါတယ်။လေယာဉ်စီဖြတ်ထားဖို့သဘောတူကြောင်းလက်မှတ်ရေးအတွက်တင်ချီရဖို့လိုအပ်ခါလက်မှတ်ရေးထိုးလိုပါက Black Money Campaign MM Face မျက်နှာမှာဖော်ပြထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခန့်နဲ့မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်အော်တိုဘားလ19ရက်နေ့တော်မူလီဝဒါခံမှန်းချက်တီကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့မှာအရှိအရှိတောင်ဘက်ကလေးတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့ဝကျွန်းပေါ်နဲ့တောင်ပိုင်းဒေသတွေမှာလည်းတောင်အရှိတောင်ဘက်ကလေးတွေပြောင်းလဲတိုက်ခတ်လာနိုင်ပါသေးတယ်။ ပင်လယ်ပင်လယ်အခြေအနေကတော့ပင်လယ်ပင်လယ်အနောက်တောင်ပိုင်းမှာဒိန်ထူးထပ်နိုင်ပြီးကြံပင်လယ်ပင်လယ်နဲ့ကပ်ပလီပင်လယ်ပြင်တို့မှာဒိန်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။ကုန်းတွင်းမောင်နိုင်ငယ်ဟာအာရေဗျပင်လယ်ပြင်မှာအပြန်ကောင်းလာနိုင်ပြီးအိန္ဒိယပါကစ္စတန်ကမ်းခြေဘက်ကိုဥတီရွေ့ရှားသွားနိုင်ပါတယ်။မိုးအခြေအနေကတော့ချင်းပြည်နယ်မန္တလေးတိုင်းကရင်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းမွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပြီးကြံဒေသတွေမှာဒိန်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်ဘက်မှာလေဟာတောင်အရှိတောင်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်ထိတိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်ရှင
်။ Radio NUG မှဆက်လက်တမ်းလှည့်နေပါတယ်။ခုဆက်လက်နားဆင်ကြရမယ်တော်လင်းကဗျာကဏ္ဍမှာတော့လီယိုနယ်လင်းထက်ရေးသားထားတဲ့အိမ်မက်ခူးသူများလို့အမည်ရတဲ့ကဗျာလေးကိုຫນွေဦးမိုးကခန်းစားရုပ်ဖတ်ပေးမှဖြစ်ပါရဲ့ရှင်
။အိမ်မက်ခူးသူများလူတွေမှာအိမ်မက်ရှိတယ်အမေအထူးသဖြင့်လူငယ်တွေမှာပေါ့အမေဘဝမှာဖန်ခူးဖို့မလွယ်ပေမဲ့ခူးချင်တဲ့တောင်ထိပ်ကပန်းပွင့်လေးတွေလို့ပေါ့ចောင်းသားလူငယ်လေးကနိုင်ငံခြားအိမ်မက်တွေခူးဖို့ပြန်တန်းနေတာဂီတာတီးတဲ့လူငယ်လေးကတန်ဆင်အသက်တွေခူးဖို့အားသွန်နေတာပကြီဆွဲတဲ့လူငယ်လေးကအယောင်တွေခူးဖို့ရုန်းကန်နေတာစာအုပ်ဖတ်နေတဲ့လူငယ်လေးကစကားလုံးတွေရဲ့ပြင်းအားကိုစမ်းသပ်နေတာဆရာဝန်လူငယ်လေးကဖျားနေတဲ့အင်္ဂလိပ်ကိုကုဖို့တွားနေတာအင်ဂျင်နီယာလူငယ်လေးကမိသားစုရိုင်းနှင်းနှဲ့တွေကိုခိုင်ဖို့ပန်းနဲ့ရိုက်နေတာဘလော့ကာလူငယ်လေးက follower အသစ်တွေသိမ်းဖို့လက်ပစ်ကူးနေတာကုံကုံပြောမယ်အလုတ်ကျန်းလုတ်တဲ့လူငယ်လေးမှလည်းအိမ်မက်ရှိတယ်သူ့လက်ဖွာကျန်းကျန်းကြီးတွေကိုကြည့်ပြီးနောက်အနာကက်ရဲ့လက်ဖွာနုနုလေးတွေကိုမျောနေတာလူငယ်တွေရဲ့အိမ်မက်တွေဟာအခုအခါအခိုးခံရတယ်လူငယ်တွေရဲ့အိမ်မက်မှာစစ်မှုထမ်းဖို့မပါဘူးပါခဲ့ရင်လေမိစ္ဆာတွေရဲ့ဘတ်တော်သားအဖြစ်ငင်းဆိုတယ်ရင်ကျင်းမှုချွတ်တက်တဲ့လူကြီးတွေပေါ့သူတို့ရဲ့နှီးစော်တဲ့အိမ်မက်တွေအထွတ်မှွေးပြန်တဲ့အိမ်မက်ပန်းပွင့်တွေကိုနင်းချေခြင်းသူတွေပေါ့ဘဲခက်အခါခါပဲဖြစ်ဖြစ်လူငယ်တွေရဲ့အိမ်မက်ဖြစ်စည်းသူဟာအပြစ်ဒဏ်သင့်ရမယ်ကဘာပြက်နေသူတွေရဲ့ဘေးအနာဂတ်ပျောက်နေသူဟာငိုကြွေးဖို့ဝန်လေးပါတယ်လူငယ်တွေဟာလူငယ်တွေကိုကယ်တင်ရမယ်လီယိုနယ်လင်းထန်
Radio Energy ရဲ့ဒီကနေ့ညအစီအစဉ်မှာနောက်ဆုံးထုတ်လွှင့်မှုအနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးပါမယ်။ရှေးဘိုးကင်ဘာသာနဲ့ပတ်စင်တဲ့နေများကိုຫນွေဦးတတာကဖတ်ကြားပေးပါမယ်ရှင
်။အော်ချွန်လာဆိုင် Radio Energy ကလည်းຫນွေအထောင်ပံစကက်ကဲထောင်းအကန်အကျုံတယ်ဖာနော်မလော်ပလော်ထောင်းပါဖလုံမှုထောင်းဖျားတတ်စခိုင်းတော့စီလို့ဂျနီဗာတော်ပတော်ဝေလရခွေချစ်လီပလောင်ထောင်းပါနိုင်ငံတကာပါလီမန်ညင်လာခန်ချောကုံးဦးမြန်မာလူတော်ကိုဆက်လက်အကုံလွယ်လီထောင်းချပလန်ဆွစ်ဇာလန်ထိကောင်ဂျနီဗာတော်ဦးပတော်ဝေလရလိချိခွေပလောင်ထောင်းပါနိုင်ငံတကာပါလီမန်ညင်လာခန်ဒီဘာဟာတာချောကုံးဦးမြန်မာလူတော်ကိုဆက်လက်အကုံလွယ်လီထောင်းဝေတာယူအော်တိုဘာလာချစ်လီတောင်ကေကိုအခအမှုဆောင်ကောင်စီချောကုံးဒီမကီလောင်ဝေတာဒီမိုကရေစီချပတောင်အကောင်ပါလီမန်ချက်တောင်ထွက်ချမအခုတောင်ယူပတော်ဝိဒါချောကုံခအူလီထောင်ဝိဒါနော်တရားပါစီလို့ချောကုံပုတ်အူမြမလူတော်ကုစလေအကုံလေခံပကုတ်လူတော်ကုစလေဒေါ်တန်တာအိမ်မဲမဲဆန်တာနဲ့လီထောင်ဝိဒါချောကုံနော်ခံပကုတ်လူတော်ကုစာပြုတ်ကော်မတီလော်ဝိဒါစီလို့လရလီချစ်ခွေပလောင်ထောင်းပါနိုင်ငံတကာပါလီမန်ညင်လာခံဒီဘာဟာတာချောကုံအူအော်တိုဘာလာချင်းဝိဒါနော်မပတော်ဝိဒါယူနိဘာချပလန်နော်စီလို့မိတာကုတနာတောက်ချလောင်တာအူစတိန်ပါလာအထောင်ပံသေဝိဒါတောက်ချလောင်ချတောက်ကဲထောင်းအပလောင်တွေချီပယောင်တာသေဝိဒါအကလရရချီချပလန်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးခွင့်ကြီးဌာနမိတာကုတောက်ချလောင်တာပံဦးစတိန်ပါလာလာလပိခသေဝိဒါတောက်ချလောင်တန်ပလောင်ချတောက်ကဲထောင်းခုန်ချီခုန်ပလောင်ပယောင်တာသေဝိဒါလရရချီကအော်တိုပါလာချီခုန်တောင်းခမိတာကုတောက်တနထောက်ထောင်းဝိဒါချပလန်တော်စီလောစတိန်ပါလာလာလပိပံသေဝိဒါတောက်ချလောင်ချတောက်ကဲတောင်းတန်ပလောင်တုံနူးချတောက်ကဲတောင်းနော်ခုန်ချီခုန်ပလောင်ပယောင်တာဖီဝိဒါချပလန်တောက်တိုင်နော်မာပလောင်နီဝိဒါလိပ်ပလောင်လီဒါဝိဒါကြောင့်သူချလောင်နော်ချတောက်ကဲတောင်းနင်ချီလိပ်ပလောင်ခါတောင်းတိတ်နာဖာဒူချွဲဒီမိုင်တာဝိဒါချတောက် ခဝိဒာဒီစနိုက်ပါအခုကျုံပယံတာဘာထိုက်တိအိုအာဝိဒာနောတိယဘာစီလောဒါဝိဒာချက်တော့ကပယံတာတိဝိဒာလေရလေချင်းတွေကဘာထိုင်တော့ခွီချီဟိုကဖုန်နီကလောက်ထားတုတ်ပန်နောဟိုကဒီတုတ်ပန်ဥပဒေနောဖုန်နီထားဝိဒာနောလောဝိဒာစီလောချက်တော့ပန်နီထားပယံတာရိတ်ခာကာလကူတိုင်နာဖတူတိုင်နာပိတိခေယံအာမလောဝိချာအလောင်းလေရပလေအဘီဂျင်ွေတိုင်နာတာအပလုတ်လေရခုချီမမတိုင်နာတာရဲ့ချင်းနေလောလက်ပြပုတ်ဒီချွေမိုင်တဲ့နော်ပြည်သူကကွယ်ရေးတက်လကန်တော့တီဘာထိုင်ခောက်ထားဩဝိဒါလက်ပြနော်ဖီတီရလောဝိဒါစီလောတောင်ပိုင်းတော်ချလောင်တာပုံဩဝိ PDA တိုက်ရင်တပ်ပွဲပြည်သူကကွယ်ရေးတက်မတော့ PDL တိုက်ရင်တပ်ပွဲပြည်သူကကွယ်ရေးတပ်ပွဲပါကဖာLDF မြန်မာနိုင်ငံလုံဆိုင်ရာကျောင်းသားဒီမိုကရက်တစ်တပ်ဦး APSDF မူပြည်တည် ED ပွန်ဒိတာအကုတ်လဲ KNU KNLA KNDOD Group ပွန်ဒိတာအကုတ်လဲတောက်ချက်တာပလိပလိအကုကျုံနေဝိဒါချက်ပွန်ကနော်စီလောပယံတာဘာထိုင်ဝိဒါယူတဝမ်ဖူချာဩဝိဒါတဝမ်ဖွင့်ဦးချက်တာလောဘာတိခွိုင်းလောင်ဝိဒါဒီဒရော့ပုတ်တာခါဝိဒါတိတ်နာဖာတူဩဝိဒါကိုနေနော်စီလောလိကျုံဦးနော်တိဒါဝိချက်တာဒီကပောင်ယူဖုန်နေဝိဒါတဝမ်ဖူစာအကုကျုံစတင်ပါလာလာလပိုက်ပံတဝံဘူချဘာတိဝိဒါချင်းနေကဘာထိုင်လိချင်းနေကဩဝိဒါကုံလရခွေချစ်တန်ကနော်မတရားဖုန်နီထားဝိဒါယူဖီတီယထားဝိဒါစီလောဝော်လီဦးလီဝေဝိဒါချောင်းချောပယံတောက်ကချက်ခါခလဘာတိနေကတည့်ရင်မူတီတူတည့်ရင်မူတန်ကဘာထိုင်ဝိဒါချက်ပလန် KNU ဒူပလိုက်ယာ KI တမဟာခုကုတလိုက်တော့ကနော်ဝော်လီတဝလီဝေချောင်းချောပယံတောက်ကချက်ခါခလကုံတိဝိဒါနေကတည့်ရင်မူတီတူတည့်ရင်မူတန်ကဘာထိုင်ဝိဒါစီလောအော်တိုဘာလာချစ်လက်တံကေကိုခိုးနာရီမီနီနိုင်ချီကပယောင်တာအကနိုင်ချီအကတန်ချစ်ပါဝေဒီကိုကနိုင်ကိုယချက်တီကရအကုတ်လဲအော်ခုခါဒါဝိဒါနောစီလောချက်တာအပန်တချက်ကြီးလကဒီတာဝူသိဝိဒါလကခမရရရဟိုချီရတယင်မူအမတာတန်ရလက်ချီဟူဒူတယင်မူဒီတာဝူဘာထိုင်ဝိဒါနောတရားဘာစီလောပယောင်တာအကုတ်လဲယချက်တာခလောက်ထားကုန်တလန်ဝေါ်ရီပြူဟာတာချက်လောင်အိုထိုင်ထုံထိုင်ဝိဒါအခါတာချက်လောင်အနိုင်အိုခါထိုင်ဝိဒါဒေလရနိုင်ချိမမအဝန့်လက်ချိကာဤဩဝိဒါစီလောဝေါ်ရီပြူဟာကုတ်ချလောင်ယူခမယာရေရဟူချိရခမယာရေရရချိခွေခမယာရေရရချိရတာဝူအောနိထာလောင်ကိုအကာဩဝိဒါနိုင်ရဒီယာပါစီလောမြိတ်တူပယောင်တောက်တာမတရားဖုန်နိထာမနိုင်အောင်မကေဝိဒါတာတာဝူရေကဒီဩဘိုင်ဝေပြည်သူရင်ခွေဥချက်ပလမြိတ်တူကနောခလာယာလရတန်တက်ရင်ဒုံပြောကြီးဆလောင်ဖန်တာတပြောင်အနိုင်လက်ရေဘောလကအမ်အင်းနိုင်လခုလက်ပြပုံနှိမ့်ပလတိုင်နာသားလက်ရဟူချစ်လိပလရေပါကဖာအိုအိုစတိန်ပါလာနှိမ့်ချစ်လက်တောင်းခါရေအောဘိုင်ဝိဒါနောမြိတ်ပြည်သူကကွယ်ရေးအကုံလဲပါကဖာထောက်ထောင်းဝိဒါချက်ပလန်နောစီလောကော့တောင်းတော့ကနောအခြေဆိုင်ခမယာလက်ရတန်ချစ်လက်တက်ရင်တာဝူတန်ကယိုမြိတ်တော့ခလာရလက်ရတန်တက်ရင်ဦးလချောင်းဂလိထောင်းဝိဒါကုမြိတ်ပါကဖာအိုအိုအော်တိုဘာလာချစ်တန်တောင်းခါရေအောဘိုင်ဝိဒါနောဒီရပါစီလောတာဝူလက်ကျုံယိုအီယာဝဒီတနောတနုဖြူတော့ဦးလကရှမ်းပြည်နယ်တောင်ကြီးတောင်ဦးနိုင်ကပါကဲတာဖုံးမင်ပါနောင်လောင်ဝိဒါတာပွင့်တော့စီလောမတရားဖုံးနီခလောက်ထားကုန်ပကဝိဒါတာအတောင့်လကတိုက်စီဆွေဒူတာအိုအော်တိုဘာလာချစ်လက်တောင်ခါဂလိထောင်းကုန်အော်တိုဘာလာချစ်တန်တောင်လနေနော်နေပါကဖအကုံလွယ်အောဦးရဲ့အောပိုက်တာဝိဒါနော်တရားပါစီလောအတိနော်မြိတ်တော့ဦးပြိဝက်ဒီလောက်အားခါကုန်မထိုင်ဝိဒါကဲထိုင်ဝိဒါဖန်တာခါရေနာရီတန်ချစ်မီနီခါချမတာမဲဖုံးနီခလောက်ထားဝိဒါနော်ထောက်ထောင်းဝိဒါလိုင်းတော့စီလောဒီဘော့တော့ကိုထိတ်ချုပ်ထားဝိနီလောက်ချက်ရဖုန်နီခလောက်ထားစစ်တုပ်ပန်ချက်ပလန်ရှမ်းပြည်နယ်ဒီဘော့တော့ယူထိတ်ချုပ်ထားနီလောက်ချက်ရဖုန်နီခလောက်ထားစစ်တုပ်ပန်နော်နီဘာချက်ပလန်တော့စီလောအော်တိုဘာလာချစ်တန်တောင်းခါရှမ်းပြည်နယ်ဒီဘော့တော့ကိုစကားစားတောက်ချလောင်အော်ထော်ထိုင်ခလာရနိုင်ချစ်တန်နော် TNLED စတိကရအကုံလွဲတိုင်နီခွိုင်လောက်ချက်ရအခါယူစစ်တုပ်ပန်ဒီအမိတ်သာစုအကလည်းရပလေဖုန်နီခလောက်ထားဝိတာယူ TNLED ထောက်ထောင်းဝိတာချက်ပလန်တော့စီလောရှမ်းပြည်နယ်ဒီဘော့တော့ခမယာရေရတန်ခမယာရေရလေတက်ရင်တယ်ဖာယူစက်တင်ဘာလအဖန် TNL အဝိထားလပလန်တိန်နီဒါဝိဒါနောစီလောရှမ်းပြည်နယ်ဒီဘော့တော့စကားစတောက်ချလောင်ယူတိန်နီဝိဒါအခုကျုံစကားစနောဒီကပောင်ယူဝိုင်လချင်းနီရက်ခွိုင်းလောင်ဝိဒါပေါ်အဝဝဒါဝိဒါချက်တောင်းနောစီလောချွန်နာကလူ NUG Radio Stock လဲတပုတ်ဝဲမှုပါကမလို့တဲ့ကွာဒီ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 17.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်ရှင်။မေတ္တာမြေမြေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြညာဝေချတာကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်